ထိုင်းနိုင်ငံမှာတော့နောက်ထပ် COVID-19 ပိုးတွေ့သူတက်တိုက်မြင့်တက်လာတာကြောင့်ကတိ1000ဆန့်အရေးပေါ်ဆေးရုံကြီးတစ်ခုတည်တံ့တည်ဆောက်ဖို့ပြင်ဆင်နေပါပြီ။ထိုင်းကျန်းမာရေးရာရှိသူကနေ့စဉ်အခုလိုပိုးတွေ့မှုလှိုင်းတဲ့နဲ့နောက်ကူးစက်မြန်ဗီဇပြောင်းပိုးမျိုးတင်တဲ့ပါတစ်ဆက်တည်းကြုံလာရတာကြောင့်ပြည်သူတွေယုံကြည်မှုရှိစေဖို့ဒီဆေးရုံကြီးဆောက်ဖို့ပြင်နေရတာပါလို့ပြောပါတယ်။ဘန်ကောက်မြို့တော်ကဆေးရုံအနည်းဆုံးတရာစင်မှာလဲကိုဗစ်ပိုးတက်ခွဲစစ်ဆေးကြတွေကိုရပ်တန့်ထားလိုက်ရပါတယ်။အခုလိုပိုးတွင်းမှုနှုန်းမြင့်လာတဲ့နောက်တစ်ချိန်လှိုင်းပြောင်းမှာဆေးစစ်ဖို့ကိရိယာတွေနဲ့စစ်နိုင်စွမ်းအားတွေမလုံလောက်ကြလို့ဖြစ်ပါတယ်။ထိုင်းကျန်းမာရေးဝန်ဆောင်မှုဌာနညွှန်ကြားမှုချုပ်စုပ်စန်းကတိစူပါကွန်က
ဖတ်ထုတ်ထင်တမန်ကျက်နဲ့တော့ကဟင်တိမီတူတူပါ။
နေ့စဉ်ပိုးတွင်းမှုကအခုမြင့်တက်လာနေပါတယ်။မနေ့ကဆိုရင်ပိုးတွင်းသူတွေ900ကျော်သွားခဲ့ပါတယ်။ဒါကဒီကတ်ယောဂါကြီးစဖြစ်ချိန်ကလေးကဆိုရင်ကျွန်တော်တို့အတွက်အဆိုးဆုံးအချိန်လို့ပြောလို့ရပါတယ်လို့ပြောသွားတာပါ။ဒါပေမဲ့ညွှန်ကြားသက်ဆန်ကဆက်ပြီးဒီဗိုင်းရပ်စ်အကြောင်းကိုလေ့လာနိုင်ခဲ့တာမို့ထိုင်းကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကိုမြင့်တင်ဖို့အခွင့်အလမ်းရစေခဲ့တယ်။ဒါကြောင့်အခုရင်ဆိုင်ဖို့အတွက်ယုံကြည်မှုရထားပြီးပါပြီလို့ဆက်ပြောခဲ့ပါတယ်။ထိုင်းနိုင်ငံမှာဒီနေ့ပိုးတွေ့သူ989ဦးထိတက်လာခဲ့ပြီးသေဆုံးသူကလည်း2ဦးရှိလာတာကြောင့်အခုအချိန်ထိစုစုပေါင်းပိုးတွေ့သူ31,600ကျော်ရှိပြီဖြစ်သလိုသေဆုံးသူပေါင်းကလည်း69ဦးရှိလာနေပြီလို့ COVID-19 သတင်းထုတ်ပြန်မှုဌာနကပြောပါတယ်ခင်ဗျ။